ပြည်ရင်းငြိမ်းချမ်းရေးအတွက်အကြက်တဲတချို့ရင်ဆိုင်ရတယ်ဆိုပေမဲ့လည်းမြန်မာအစိုးရရဲ့21ရာစုပင်လုံးညီလာခံကမျှော်လင့်နိုင်မယ့်အခြေအနေအခွင့်အလမ်းကောင်းတွေရှိနေစေဖြစ်တယ်ဆိုတဲ့အကြောင်းကိုငြိမ်းချမ်းရေးကော်မရှင်ကြံပေးဖွဲ့ကောင်းဆောင်ဦးအောင်ကြည်ကပြောဆိုထားပါတယ်။ဦးအောင်ကြည်ကို VOA မြန်မာပိုင်းစီစဉ်ကဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်။
အခုဆိုလို့ရှိရင်ရှမ်းမြောက်ပိုင်းမှာဖြစ်နေတဲ့ဒီသူတို့ရဲ့ဒီ Northern Alliance လို့ခေါ်တဲ့ဒီမြောက်ပိုင်းကလက်နက်ကိုင်၄ဘွဲ့ပေါ့လေ။အဲ့လက်နက်ကိုင်၄ဘွဲ့ဒီတိုက်ပွဲတွေကလည်းအချိန်မသေးသေးဘူး။ဒါအပြင်ကချင်ပြည်နယ်မှာလည်းထပ်ပြီးတိုက်ပွဲတွေထပ်ဖြစ်နေပါသေးတယ်။အဲ့တော့တပ်မတော်ရဲ့သဘောထားပေါ့လေ။ဟိုဘယ်လိုများစမ်းစစ်လို့ရလဲမသိဘူးရှင်။ဒီတိုင်းသားတွေဘက်ကပဲတရားလိုနေသလား။ဒါမှမဟုတ်လို့ရှင်တပ်မတော်ကပဲစစ်မတိုက်ရရင်မနေနိုင်လို့တိုက်နေတာလားဆိုပြီးတော့မိကုန်းတွေထုတ်နေကြတာပေါ့နော်။အဲ့တော့ဒီညဉ့်ညံရေးဖြစ်စဉ်မှာအကြံပေးဖို့ပုံကိုတယောက်အနေနဲ့ဒီအခြေအနေလေးကိုများဘယ်လိုသုံးသပ်လို့ရပါလဲရှင်။
ကျွန်တော်တို့ငញ្ញိုင်းလုပ်ငန်းစဉ်ဆိုတော့ကျွန်တော်မဟာဗျူဟာစဉ်းစားတာဖြစ်တယ်။မဟာဗျူဟာစဉ်းစားတာဖြစ်တော့ရေရှည်အကျိုးကိုကျွန်တော်တို့ကကြည့်တယ်။အားလုံးနဲ့သက်ဆိုင်တဲ့အကျိုးကျေးဇူးကိုကြည့်တာပေါ့။နေရာလေးတစ်ခုကိုကျွန်တော်တို့ကကြည့်တာမဟုတ်ဘူး။အဲ့တော့အဲ့လိုအနေထားမှာတော့တစ်ဖက်နဲ့တစ်ဖက်ကတော့အယူဆလေးတွေနည်းနည်းကွဲပြားချန်တာပါပဲ။ဒါကလွယ်လို့ငញ្ញိုင်းကိုမလိုလားတဲ့သဘော။ဟာလားငញ្ញိုင်းကိုအနောက်ရှက်ပြီးတဲ့သဘောလို့တော့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ပါ။ဒေါက်ဆာစုကြည်အနေနဲ့ကတော့အနေနဲ့ပေါ့လေဒီတက်မတော်ဘိုင်းကိုပေါ့နော်ဒီကာကွယ်ရေးဦးစီးချုပ်တို့ဘိုင်းကိုဒီလိုမျိုးစစ်ပွဲတွေရပ်သွားအောင်ဒီတိုင်းသားတွေဘက်ကိုရောပေါ့သူ့အနေနဲ့ဟိုဂျောင်းဝင်ပြီးတော့ညှိနှိုင်းဆက်ဆက်ဖို့အလားအလာရောရှိပါလားရှင
်။ဩတကယ်တကယ်ကျတော့ငញ្ញမ်းရေးလုပ်ငန်းစဉ်ဆိုတာကဟိုအစိုးရကြီးပဲလုပ်ရတာမဟုတ်ပါဘူး။ဟိုအစိုးရအဆက်ဆက်လုပ်သွားမှာလေရခိုင်တော်ဦးသိန်းစိန်ဆိုတာကလည်းအများကြီးလုပ်ခဲ့တာပဲလေ။အောင်ဆောင်ကြီးဆိုကလာဆက်လုပ်တယ်။နောက်အစိုးရလေးတက်လာတယ်ဒါဆက်လုပ်ရမှာပဲ။အလားတူပဲတက်မတော်မှာလည်းဒီတိုင်းပဲဆက်လုပ်ရမှာပဲ။တိုင်းနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းဒါဆက်လုပ်ကြမှာပဲ။ဘာလို့ဆိုရင်ငញ្ញမ်းရေးလုပ်ငန်းတွေဆိုတော့ဟိုတင်ပေါ့ ownership ကပြည်သူပဲလေ။ပြည်သူတွေပိုင်ဆိုင်တာဒီငញ្ញမ်းရေးဟိုတိဆောက်တယ်ဆိုတော့ပြည်သူတွေကတိဆောက်တာဖြစ်ပါတယ်။အဲ့တော့ပြည်သူတွေရဲ့အားပေါ်မှာတည်ပါတယ်။ပြည်သူတွေရဲ့လူလားချက်ပေါ်မှာတည်ပါတယ်။ပြည်သူရဲ့လူလားချက်ရှိတယ်ပြည်သူက down ဆိုတယ်ဆိုလို့ရှိရင်တော့ဟိုအဲ့တောင်းဆိုချက်အတိုင်းပေါ့နော်ဆက်လုပ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ
်ကဲ့ပါဒီ21ရာစုပင်လုံးညီလာခံဟိုကျင်းပတော့မှာပေါ့နော်အဲ့တော့အဲ့ဒီ21ရာစုပင်လုံးညီလာခံရဲ့ outcome ပေါ့ဒီဖြစ်လာမဲ့ဒီ result ပေါ့အဖြစ်ရလက်ကဟိုဘယ်လိုများခံမှန်းလို့ရပါလဲရှင်
မျော်လင့်နိုင်ပါတယ်ဟိုကျွန်တော်တို့ကအကြက်တဲဆိုတဲ့ဥစ္စာကျွန်တော်တို့ဟိုနေရှင်လက်ပြောသွားတာပဲလေကျွန်တော်တို့အားလုံးလည်းသိပြီးသားပါပဲအကြက်တဲဆိုတာတစ်ဖက်ကချင်းကြောင်မှုဖြစ်တယ်လို့တစ်ဖက်ကလည်းအခွင့်အလမ်းဖြစ်ပါတယ်အဲ့တော့အခုချိန်မှာကျွန်တော်ရင်းနှီးလုပ်ငန်းစဉ်ဟာအကြက်တဲသဆုံးတစ်ခုနဲ့တွေ့နေရတယ်လို့ပြောတော့လဲပဲကျွန်တော်တို့ရရှိနိုင်တဲ့အခွင့်အရေးမဆုံးရှုံးသေးပါဘူးကျွန်တော်တို့အများကြီးမျှော်လင့်နိုင်ပါတယ်အ ਨੇ ဆုံးတော့ဖြစ်ရင်ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံတွေကတိုင်းရင်းသားကောင်းဆောင်ကြီးတွေပြောသွားကြတဲ့ဥစ္စာတွေရှိတယ်လေအဲ့ဒီမှာကျွန်တော်တို့အားလုံးပေါင်းစာဆောင်80နဲ့200ရှိတာပေါ့အဲ့ဒါမျိုးကိုပြန်ပြီးတော့စဉ်းစားလေ့လာသုံးသပ်လိုက်မယ်ဆိုရင်သဘောထားတူညီတဲ့အချက်အလွန်အရေးကြီးတဲ့အချက်တွေကိုတို့သဘောထားတူထားကြတာအဲ့ဒီ main ကိုနေတယ်မှာသတိထားမိပါလိမ့်မယ်ရှိပါတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကအခုအမျိုးသားအဆင့်ဟိုအစည်းအဝေးတွေလုပ်နေကြပြီလေအမျိုးသားအဆင့်အစည်းအဝေးတွေရဲ့ outcome ကတော့တော်တော်လေးကောင်းပါလေဟိုသူတို့ဆွေးနွေးရတာတွေပြောတော့ဟိုအပြုတဘောတော်တော်လေးဆံပါလေနောက်အမျိုးသားအဆင့်အစည်းအဝေးဆိုတာတကယ်ကျတော့ဟို outcome ကတက်လာတဲ့ဟိုသတင်းချက်လက်တွေပေါ့နော်ခဏဦးကျွန်တော်ဖတ်ကြည့်တော့ NCA မှာဒီမျိုးသက်အဆင့်စီနေပွဲတွေနဲ့ဒီထိပ်ပိုင်းစီနေပွဲတွေနဲ့ကချိန်ထားတာတွေ့တော့ကျွန်တော်စိတ်ထဲမှာနည်းနည်းစိတ်ပူမိတယ်။အော်ဒါ track 2နဲ့ track 1နဲ့များသွားပြီးတော့ဟို line ပူနေပြီလား။အဲဒါဆိုရင်တိတ်ခက်ခဲတော့မှာပဲလို့ကျွန်တော်ထင်ခဲ့တယ်။ဒါပေမဲ့တကယ်ကြတော့မဟုတ်ဘူး။အခုအောက်ခြေရတက်လာတဲ့ဥစ္စာလေးတွေကလည်းတော်တော်လေးကိုကျွန်တော်တို့ဟိုအပြုသဘောဆောင်ပြီးတော့မှဒီ track 1မှာအလုံးလုံးလို့လွယ်ကူအောင်လုပ်ပေးထားတယ်။ပို့ပြီးတော့ဟိုအားကောင်းတယ်ခိုင်ပါတယ်လို့ကျွန်တော်ကဟိုပြော